မက္ကဆီကိုနဲ့အမေရိကန်ကြားတိုင်းဆောက်ဖို့အသုံးစကိုစွတ်တော်ကလာမပေးဘူးဆိုရင်မက္ကဆီကိုနဲ့အမေရိကန်နဲ့ဆက်တချောက်လုံးကိုပိတ်ပစ်ပြီးတော့ဟွန်ဒူရက်စ်၊ဂွာတီမာလာနဲ့အယ်ဆယ်ဗာဒေါနိုင်ငံတွေအတွက်အမေရိကန်ကပေးနေတဲ့အကူအညီထောက်ပံ့ချက်တွေကိုဖျက်တောက်ပြလိုက်တယ်ဆိုပြီးတော့မက္ကဆီကဒေါ်လာထရမ့်ကတောက်ကြမ်းနေမှာတူတလုံးကိုလည်းကနေတဆစ်ပြီးတော့ချိတ်ချောက်လိုက်ကြပါတယ်အမေရိကန်ကိုအခက်တွေးစီနေတဲ့အသေးပေမရှိတဲ့လူမှုကြီးကြေးဆိုင်ရာဥပဒေတွေကိုပြင်ဆင်ဖို့တမန်ထရန့်က Twitter မှာရေးသားတောင်းဆိုခဲ့တာပါ။နေစစ်တိုင်းစောက်ဖို့အသုံးစိတ်ဒေါ်လာ5ဘီလီယံကိုထရန့်ကတောင်းဆိုထားပြီးတော့ဒီမိုကရက်အမတ်တွေကဒါကိုဆန့်ကျင်နေတဲ့အတွက်အမေရိကန်အစိုးရအသုံးစိတ်ကိုအတိအကျဖို့သဘောမတူနိုင်ဖြစ်နေတာကြောင့်အစိုးရရန်ရည်ရွယ်တစိတ်တစ်ပိုင်းဖိတ်ထားရတာအခုဆိုရင်9ရက်မြောက်နေ့ရှိသွားတဲ့အချိန်မှာထရန့်ကအခုလိုပြောဆိုလိုက်တာပါ။ထရမ့်ချင်းချောက်တလို့ဒါမက္ကဆီကိုနဲ့အမေရိကန်နယ်စပ်ကိုပိတ်ပြမယ်ဆိုရင်တော့နိုင်ငံကြားမှာတစ်နှစ်ကို 1.68 ဘီလီယံဒေါ်လာပိုကူးတန်းရောင်းဝယ်နေမှုတွေလည်းထိခိုက်သွားမယ်အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်